ရခိုင်ပြည်နယ်မင်းမြမြို့နယ်ပန်းမြောင်ကျေးရွာအတွင်းမှာရှိရဲကျေးရွာအုပ်စု6ခုလောက်ကိုလုံခြုံရေးရယူနေတဲ့ပန်းမြောင်ရဲကင်းစခန်းဟာဒီနေ့မနက်မှာပဲမင်းမြမြို့ပေါ်ကိုပြောင်းရွှေ့လိုက်ပါတယ်။ရွာအတွင်းမှာရဲကင်းစခန်းမရှိတော့တဲ့အတွက်ဒေသခံတွေကအစိုးရမှုတွေရှိနေတယ်လို့ပန်းမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတင်အောင်ကျော်ကပြောပါတယ်
။ပန်းမြောင်ရဲစခန်းကဒကမုံဒုစရိုက်ကလက်ကျန်မှာရှိခေါ်လို့ကျွန်တော်တော့ဖြစ်ပြီးတော့အုပ်ချုပ်မှုရဲ့လည်းကျွန်တော်တို့ပြန်ပြောင်းရတော့မယ်လည်းကျွန်တော်တို့လုံချုံနိုင်ဖို့အချိန်မရှိတော့ဘူးလို့ပြောပါတယ်။လုံချုံရေးဆိုတာကကျွန်တော်တို့အခုဘယ်ဘာတစ်ခုမှမတက်နိုင်တော့ဘူး။အချိန်တွေကတော့စိုးရိမ်နေရတဲ့အချိန်တွေမျိုးရှိပါတယ်
။ပန်းမြောင်ရဲကင်းစခန်းမှာရဲတပ်ဖွဲ့ဝင်အင်အား10ခန်းသာရှိတာဖြစ်ပါတယ်။ဒါ့အပြင်မနေ့ကမနေ့4နာရီခွဲကမှလည်းဘူတီတောင်မြို့နယ်ကဇေတီတောင်ရဲကင်းစခန်းဟာဘူတီတောင်မြို့နယ်တဲကပဲနယုံတောင်ရဲကင်းစခန်းကိုတွားရောက်ပူးပေါင်းခဲ့ပါတယ်။စီတီအောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကရဲကင်းစခန်းတွေပူးပေါင်းသွားတဲ့အခြေအနေကိုအခုလိုပြောပါတယ်
။နော်ရုံတော်စခန်းမှာသူတို့ကလူစုလိုက်တာပဲဖြစ်တယ်။မအောင်မြန်လဲကျွန်တော်တို့ကမပြောတာကိုသူတို့ကလည်းဟိုတိုးရင်ရှိမှာပေါ့။ပုံမှန်ဖြစ်သွားတဲ့ကိစ္စကိုဒီနေရာမှာလည်းဒီလိုဖြစ်သွားရင်ဌာနဆိုင်ရာလူကြီးတွေကလည်းဒီလိုရှိပြီးတော့ကြုံတွေ့တာနဲ့တူတယ်လို့ထင်တယ်။
အဲ့ဒီလိုရဲကင်းစခန်းတွေပူပေါင်းစဉ်မှာရဲတပ်ဖွဲ့ဝင်တချို့တိုက်ခိုက်ခံရတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကညနေ6နာရီကျော်မှာရသေးတောင်မြို့နယ်အုပ်ဖို့ရဲကင်းစခန်းကရဲတပ်ဖွဲ့ဝင်14ဦးဟာဘူတီတောင်မြို့နယ်ညောင်ချောင်းရဲကင်းစခန်းကိုတွားရောက်ပူပေါင်းစဉ်မှာအေးအေးတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုကိုခံခဲ့ရပြီးရသေးတောင်မြို့နယ်ကာရီချောင်းအတွင်ရဲတပ်ဖွဲ့ဝင်တဦးဒဏ်ရာရရှိကရင်းနဲ့အတူမျောပါသွားတယ်လို့သတင်းထုတ်ပြန်ထားပါတယ်။ရသေးတောင်မြို့နယ်ကရဲတပ်ဖွဲ့ဝင်အင်အား20ခန်းရှိတဲ့ကုတောင်ကျေးရွာရဲကင်းစခန်းလဲပြောင်းရွှေ့သွားပြီလို့ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆောဝေကပြောပါတယ
်ဒီနေ့မနေ့ကတော့ဒေသခံတရားကိုပုံဆက်လာတယ်ပေါ့နော်ဒီရသေးတောင်မြို့နယ်မှာကုတောင်ကျေးရွာဆိုတာအဲ့ဒီမှာချီးတဲ့ဒီရဲကင်းစခန်းကိုလည်းပေါ့နော်သူတို့ပြောင်းရွှေ့လိုက်တယ်လို့ပြောတယ်အဲ့ဒါကြောင့်အဲ့ဒီမှာကြတော့ဒီစေတန်းဆံမွေရှိတဲ့စေတန်းဆံမွေရှိတဲ့အခါဒုံကျုံရဲမရှိတဲ့အတွက်ကျေးရွာကပေါ့နော်အုပ်ချုပ်ရေးမှုတွေပါဝင်အဲ့လိုကျေးရွာသူကျေးရွာသားများကပဲပေါ့နော်ဒါကိုလုံကျုံရဲလုပ်ပြီးတော့ဆံမွေဖြစ်နေရတယ်ဆိုပြီးတော့လည်းအုပ်ချက်ပါတယ်
နေကြဆောင်ရဲကင်းစခန်းတွေပူပေါင်းလိုက်တဲ့အခြေအနေနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းစော်ဦးရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးလင်းတို့ကို RFA ကအကြိမ်ကြိမ်ဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူးရုတ်တရက်ရဲကင်းစခန်းကိုဝင်ရောက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအေးအေးအောက်ခြေအဖွဲ့ကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ခိုင်ဒုက္ခကမင်းကပြောထားတာနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေကိုသိနိုင်ဖို့ RFA ကအေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားမှုမရှိပါဘူးရှင်။ကျမဝေမာထွန်းပါ